အခုကျင်းပနေတဲ့21ရာစုပင်လုံညီလာခံကိုအမေရိကန်ပြည်အစုရောက်တိုင်းရင်းသားတွေကလည်းကြိုဆိုလိုက်ပါတယ်။ဒါဟာနှစ်ပေါင်းများစွာစောင့်ဆိုင်းနေရတဲ့နေ့ဖြစ်ပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရရှိဖို့အတွက်အစပြုမှုတစ်ခုလို့လည်းပြောလို့ရပါတယ်။ဒါပေမဲ့လည်းဒီပင်လုံညီလာခံကြီးကနေထွက်ပေါ်လာမဲ့ရလဒ်ကိုတော့စောင့်ကြည့်အောင်မှဖြစ်တယ်လို့ပြောဆိုခဲ့ကြတဲ့အနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့မက်နန္ဒာချန်ကဆက်ပြောပြပါမယ်
။ဟုတ်ပါတယ်။ဩဂတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်နေ့အထိနေပြည်တော်မှာကျင်းပနေတဲ့21ရာစုပင်လုံညီလာခံကြီးဟာမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဆယ်စုနှစ်ပေါင်းများစွာဖြစ်ပွားနေတဲ့ပြည်ရင်းစစ်မီအဆုံးသတ်ပြီးငြိမ်းချမ်းရေးရရှိစေဖို့ညှိနှိုင်းတစ်ခုဖြစ်ပြီးပရောက်တိုင်းရင်းသားတွေကကြိုဆိုခဲ့ကြတာဖြစ်ပါတယ်။အမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်မောင်က
ပြောပြောမှာဆိုကျွန်တော်အနည်း30ကျော်စောင့်နေတဲ့ဈေးရစီအခြေအနေပဲပေါ့နော်။လူနိုင်ငံရေးအခွင့်အရေးကိုပဲကျွန်တော်စောင့်နေတာပါ။အစားအသောက်နေရှင်ရောကျွန်တော်မြင်ပါတယ်။နောက်တစ်ခုကတော့အားလုံးကနေပြီးတော့ဒီစက်တိုက်မှဖြည့်ရှင်းတာမဟုတ်ဘဲနဲ့ဝဲဘုံမှဖြည့်ရှင်းမယ်ကျွန်တော်ညနိုင်မှအဖြစ်ရှာမယ်ဆိုတော့ခေါင်းစဉ်အောက်မှာရောက်ရှိလာတာတော့အပြည့်တော့ထားပါတယ်။ကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေကတော့တကယ်ကိုစစ်မှန်တဲ့ရင်းချမ်းရေးလိုချင်တယ်။နောက်တစ်ခုက160ကျော်စီစဉ်ချက်ကိုရပ်ခိုင်းနေချင်တာတော့တကယ်ကိုပေါ်လွင်နေရပဲပေါ့နော်။ဒီခုမှတိုက်ပွဲတွေကြားရမှာဒီနေ့ပြီးတော့ရဲရဲမုန်းမုန်းလာမှဒီလာဆွေးနေတဲ့စင်ပွားပွဲလာတဲ့ဆိုတာအများကြီးပြုသဘောဆောင်တဲ့ကြောင့်ဖြစ်ပ
ါဒါပေမဲ့လည်း21ရာစုပင်လုံညီလာခံကြီးမှာအားလုံးပါဝင်တက်မိမဲ့မပါနိုင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လည်းရှိနေတာကြောင့်အားနည်းချက်တွေလည်းရှိနေပြီးအဆုံးမှညီလာခံကြီးကနေဘယ်လိုရလက်တွေထွက်ပေါ်လာမလဲဆိုတာကိုတော့စောင့်ကြည့်ရအောင်မှဖြစ်တယ်လို့လည်းကမ်ဆတ်မောင်ကပြောဆိုခဲ့ပါတယ်ချင်းတိုင်းရင်းသားဖြစ်တဲ့ပမောက်ခချုပ်ဟောင်းဒေါက်တာစလိုင်းထွန်းတန်းကလည်း1948ပင်လုံညီလာခံမအောင်မမြင်ဖြစ်စေခဲ့တဲ့တိုင်းရင်းသားအချင်းချင်းကြားဒန်းတူအခွင့်အရေးပေးအပ်နိုင်မှသာယနေ့ခေတ်21ရာစုပင်လုံညီလာခံကြီးအောင်မြင်ပြီးသမိုင်းမှတ်တိုင်တစ်စိုက်ထူနိုင်မှဖြစ်တယ်လို့ထောက်ပြခဲ့တာပ
ါပင်လုံညီလာခံကအစားတုန်းကတော့ဘာကြောင့်လုပ်ခဲ့တယ်လဲလို့ဆိုလို့ရှိရင်ဟိုတုန်းကအင်္ဂလိပ်ကသွေးခွဲထားခဲ့လို့ဒါတွေဟာပြန်ပြီးတော့သွေးစီညီညွတ်အောင်ဆိုပြီးတော့ဗိုလ်ချုပ်အောင်ဆန်းကလုပ်ခဲ့တာတို့တော့လည်းပဲဒါကအကောင့်ထဲမဖော်နိုင်ဘူးမဖော်နိုင်တဲ့အပြင်တချို့နေရာတွေမှာပို့ဆောင်ဆိုးတယ်ဦးနာဖတ်ခင်မှာပေါ့လေဘာကြောင့်ဒီလိုဖြစ်စီရတာလဲအဲအဲ့ဒါလေးအဖြေရှာဖို့လိုတယ်တိုင်းရင်းသားလူနည်းစုနဲ့တိုင်းရင်းသားပဲတို့လူပြားစုမြန်မာတို့ကအခွင့်အရေးမတူလို့ဒီလိုဖြစ်တာတကယ်တော့ဗမာဟာလည်းပဲဗမာပဲကချင်ဟာလည်းဗမာစတော့ကပဲကျင်းဟာလည်းဗမာစတော့ကခရင်လည်းဗမာစတော့ကမော်လည်းဗမာစတော့ကရခိုင်လည်းဗမာစတော့ကပဲငါတို့ကအတူတူမူရင်းလာကြတဲ့စားငါတို့ဟာမြန်မာလူမျိုးဟာမြန်မာလူမျိုးတိုးတော်လည်းပဲကွဲသွားတဲ့ဥစ္စာလေးတွေကတော့ grass တွေအများကြီးရှိတာပေါ့အပင်ကြီးတပင်မှာပင်စည်ကြီးရှိတော့လည်းပဲအကိုင်းတွေအများကြီးကွဲသလိုပဲငါတို့ကဒီလိုပဲမြင်တိုင်းလို့ရှိရင်အဲ့ဒီလိုပဲအုတ်ချုပ်နိုင်လို့ရှိရင်21ရာစုနှစ်ပင်လုံးကြီးလားငါဒီအောင်မြင်အောင်မကဘူးငါတို့ဟာသမိုင်းမှာချီလမ်းတဲ့ကတော့လှမ်းပြီအပါတော့အဲ့ဒီလိုပဲနေတယ
်အလားတူကရင်တိုင်းသားခေါင်းဆောင်တဦးဖြစ်တဲ့ဘုံမူရောဘတ်ဆန်ကလည်း21ရာစုပင်လုံညီလာခံကိုကြိုဆိုပေမဲ့ငင်းချင်းရဖို့အတွက်ကတော့ဖွဲ့စည်းပုံကိုပြင်ဖို့လိုအပ်တယ်လို့ဆိုခဲ့ပါတယ
်ညီလာခံလို့တော်တော်ကောင်းပါတယ်ပင်လုံပင်လုံညီလာခံလို့တော်တော်ကောင်းပါတယ်အဲ့ဒါဒီ all inclusive ပေါ့နော်အားလုံးပါတဲ့နဲ့အရင်လိုက်ကပါအဲ့ပါကျွန်တော်တို့ညီလာတို့ဘွဲကမတည့်အောင်အဲ့တော့ဒီလကံလုတ်ပြီးဒီရဲ့ကိုပင်လုံးတော့လည်းပင်လုံးရဲ့ထုံပြချက်ဒီဘာမှကြောင့်တည်းမပေါ်ဘူးအဲ့ဒါပင်လုံးချုပ်ပြီးတော့မကြခင်ပဲပြည်ရေးဆက်ရဆက်ဖြစ်တယ်ဒီနေ့ဒီစစ်ပင်လုံးခေါ်နေပြီပဲရှမ်းပြည်နဲ့တချင်းပြည်မှာတိုက်ပွဲတွေဖြစ်နေဒါကဘလို့ကြားလေရမလဲကျွန်တော်တို့အဲ့တော့တကယ်စစ်မှန်တဲ့ရင်းကျေးလူချင်းအစိုးရအနေနဲ့ကတပြည်လို့ပြစ်ခတ်ရဆဲကိုချိန်ညာလိုက်ဒီအခုကကိုကြခံပြီးတော့ကြက်ပြေးပါဒီလည်းကလုတ်တယ်တစ်ဖက်ကစိတ်ကြီးကစစ်တိုက်နေတယ်ဒါယုံနေစရာအကြောင်းလည်းမရှိဘူးအခုလည်းလုတ်ပြပြီးပင်လုံနဲ့ပင်လုံလုတ်ပြီးရင်ဟောမ2008ဖွဲ့စည်းပုံကြီးကခါနေတယ်ဗျအဲ့ဒါကြီးကမပြေမရှင်းငြိမ်းချမ်းလည်းမရတလို့ဖက်ဒရယ်ဒီမိုကရေစီနိုင်ငံလည်းတည်ဆောက်လို့မရနိုင်ဘူးကျွန်တော်မြင်ပါတယ
်မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ဖွင့်ပွဲအခမ်းအနားကိုတော့အစိုးရတာဝန်ရှိသူတွေတိုင်းဒေသဝန်ကြီးချုပ်တွေတမတော်ရာရှိကြီးတွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းကပုံကိုယ်တွေအပြင်တန်တမန်တွေတော်တော်များများတက်ရောက်ခဲ့ကြသလိုအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကလည်းကြိုဆိုခဲ့ကြပါတယ်ရှင်